ီးခဲ့တဲ့စက်တင်ဘာလ10ရက်နေ့ထုတ်အစိုးရပိုင်းသတင်းစာတွေထဲမှာထူးခြားတဲ့ဥပဒေကြမ်းတစ်ခုကိုပြည်သူလူထုသိရှိလေ့လာနိုင်အောင်ဖော်ပြပေးခဲ့ပါတယ်။အဲ့ဒီဥပဒေကတော့နိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုကာကွယ်ပေးရေးဥပဒေကြမ်းဖြစ်ပါတယ်။ဒီဥပဒေကိုလွှတ်တော်ကိုတင်သွင်းခဲ့ပြီလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာခေတ်ဆက်ဆက်ပြဋ္ဌာန်းခဲ့တဲ့ဥပဒေအလုံးနီးပါးလောက်ဟာပြည်သူလူထုလိုက်နာအောင်မလိုက်နာပဲကျူးလွန်ခဲ့ရင်အပြစ်ပေးအရေးယူနိုင်အောင်စီးနှောင်ထားတဲ့ဥပဒေကြီးဖြစ်ပါတယ်။အခုဥပဒေကြမ်းကတော့အဲ့ဒီဥပဒေပေါင်းများစွာနဲ့ခြားနားနေပါတယ်။သက်ဆိုင်ရာဝန်ကြီးဌာနနဲ့တာဝန်ရှိသူများလို့ခေါင်းစဉ်တက်ထားပြီးရတဖွဲ့အပါအဝင်အစိုးရဝန်ကြီးဌာနလက်အောက်မှာရှိတဲ့တာဝန်ထမ်းဆောင်နေတဲ့အရာရှိတဲ့ဝန်ထမ်းတွေကိုစီးနှောင်ထားတဲ့ဥပဒေအမျိုးအစားဖြစ်နေလို့ပါ။ဒါကြောင့်မြန်မာနိုင်ငံလွတ်လပ်ရေးရပြီးကတည်းကတွက်ကြည့်ရင်နှစ်ပေါင်း60ကျော်အတွင်းအလွန်ထူးခြားတဲ့ဥပဒေကြမ်းတရားလို့ပြောနိုင်ပါတယ်။ဒီဥပဒေကြမ်းထဲမှာဘာတွေဖော်ပြထားပါသလဲ။ဥပဒေကြမ်းကိုအတည်ပြုလိုက်ရင်မြန်မာလူအဖွဲ့အစည်းအတွင်းဘယ်လိုအပြောင်းအလဲတွေဖြစ်လာနိုင်ပါသလဲ။လွတ်တော်တွင်အတည်ပြုပြဋ္ဌာန်းနိုင်ရေးကောရေကူနိုင်ပါသလားအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်ဥပဒေကြမ်းထဲမှာပေါ်ပြထားတဲ့အချက်တွေဟာအလွန်ကိုရှင်းလင်းပါတယ်အခန်း3တက်ဆိုင်ရာဝန်ကြီးဌာနရဲ့တာဝန်များခေါင်းစဉ်အောက်မှာတက်ဆိုင်ရာဝန်ကြီးဌာနနဲ့တာဝန်ရှိသူများဟာကာကြီးတည်ဆဲဥပဒေနဲ့အညီမြေသူကိုမှလွတ်လပ်မှုကိုဖြစ်စေပုဂ္ဂလိကဆိုင်ရာလုံခြုံမှုကိုဖြစ်စေနစ်နာဆုံးရှုံးမှုမရှိစေရန်တာဝန်ယူဆောင်ရွက်ရမည်။ခါကွေးပုဂ္ဂိုလ်တဦးဦးရဲ့နေအိမ်အဖြစ်အသုံးပြုသောအခန်းအဆောက်အဦသို့မဟုတ်ပရဝင်အတွင်းသို့တည်ဆဲဥပဒေတရားရရဝင်ရောက်ရှာဖွေခြင်းသိမ်းဆဲခြင်းသို့မဟုတ်တဦးဦးကဖမ်းဆီးခြင်းပြုလုပ်လိုရင်တက်ဆိုင်ရာရက်ွက်သို့မဟုတ်ကြေးရွာအုပ်စုအုပ်ချုပ်ရေးမှုဖြစ်စေယာအိမ်မှုသို့မဟုတ်ဆယ်အိမ်မှုဖြစ်စေအနည်းဆုံးတက်သေး2ဦးနဲ့အတူဆောင်ရွက်ရမည်ဆိုပြီးဖော်ပြထားပါတယ်။တားမြစ်ချက်များအခန်းမှာတော့ပုံမှန်9မြည်သူမှတည်ဆဲဥပဒေတရားရအရာခွင့်ပြုသည့်ကိစ္စမှတစ်ပါးစီရင်ပိုင်ခွင့်ရှိသောတရားရုံးဤခွင့်ပြုချက်မရှိဘဲမြည်သူကိုမှ24နာရီထက်ကျော်လွန်၍ချုပ်နှောင်ထားခြင်းမပြုရပုံမှန်၈မြည်သူမြဥပဒေနဲ့အညီခွင့်ပြုမိန့်တစုံတရာမရဘဲနိုင်ငံသားတဦးရဲ့နေအိမ်နေအိမ်ဖြစ်အသုံးပြုသောအခန်းအဆောက်အဦသို့မဟုတ်ပရဝန်အတွင်းဝင်ရောက်ရှာဖွေခြင်းသိမ်းဆည်းခြင်းသို့မဟုတ်တဦးအားဖမ်းဆီးခြင်းမပြုရခါကွေးနိုင်ငံသားတဦးရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုအနှောက်အယှက်ဖြစ်စေသောသို့မဟုတ်လူကုန်သိက္ခာကိုထိခိုက်စေသောနောက်ရောင်ခံစောင့်ကြည့်ခြင်းစုံထောက်ချင်းနဲ့စုံစမ်းချင်းမပြုတ်ရကငယ်ပုဂ္ဂိုလ်တဦးနဲ့တဦးကြားဆက်သွယ်ရေးကိရိယာတမျိုးမျိုးဖြင့်ဆက်သွယ်ပြောကြားခြင်းကိုကြားဖြတ်ဖန်ယူနားထောင်ခြင်းသို့မဟုတ်တနည်းနည်းဖြင့်အနှောက်အယှက်ပေးခြင်းမပြုတ်ရအစရှိသဖြင့်ပြဋ္ဌာန်းထားပါတယ်အဲ့ဒီပုံမှန်၈ထဲမှာပဲပုဂ္ဂိုလ်ရေးဆိုင်ရာအချက်လက်တွေကိုဆက်သွယ်ရေးအော်ပရေတာတွေစီကတောင်းယူခြင်းထုတ်ပေးခြင်းမပြုတ်ဖို့ပြည်သူတွေကြားဆက်သွယ်တဲ့စာအိတ်ချောထုတ်နဲ့ပါဆယ်ထုတ်တွေကိုဖွင့်ဖောက်ရှာဖွေသိမ်းဆည်းတာဖျောက်ဖျက်တာမလုပ်ဖို့နိုင်ငံသားတယောက်ပိုင်ဆိုင်တဲ့ရွှေပြောင်းနိုင်မရွှေပြောင်းနိုင်တဲ့ပစ္စည်းတွေကိုမတရားသိမ်းဆည်းတာမျိုးမလုပ်ရဆိုပြီးပြဋ္ဌာန်းထားပါတယ်ဒီပြဋ္ဌာန်းချက်တွေကိုမလိုက်နိုင်ရဲဒါမှမဟုတ်ဝန်ကြီးဌာနတာဝန်ရှိသူတွေကိုထောင်ဒဏ်6လကနေ3လအပြင်ငွေဒဏ်မှာချမှတ်နိုင်တယ်ဆိုပြီးဖော်ပြထားပါတယ်ပုံမှန်9မှာတော့တည်ဆဲဥပဒေအရကလွဲပြီးနိုင်ငံတော်သမ္မတနဲ့ပြည်တော်စုအစိုးရရဲ့ကြိုတင်ခွင့်ပြုချက်မရဘဲနိုင်ငံသားတယောက်ယောက်ကိုဂုံသိက္ခာထိခိုက်စေနိုင်တဲ့နောက်ရောင်ခံလိုက်တာစုံစမ်းထောက်လန်းတာရှာဖွေဖမ်းဆီးတာမျိုးမလုပ်ဖို့ပြဋ္ဌာန်းထားပါတယ်ပုံမှန်30မှာတော့ပြည်သူတွေအနေနဲ့အဲ့ဒါလိုပြုမှုခံရလို့ရဲတပ်ဖွဲ့ကိုတွားတန်ရင်ရာဇဝတ်ကျင့်ထုံးဥပဒေပုံမှန်154နဲ့အညီချက်ချင်းအရေးယူဆောင်ရွက်ရမယ်လို့ဖော်ပြထားပြီးမလိုက်နာတဲ့အကြောင်းစစ်ဆေးတွေ့ရှိခဲ့လို့ရှိရင်အဲ့ဒီတာဝန်ရှိသူကိုထောင်ဒဏ်တစ်နှစ်ကနေ9နှစ်အထိချနိုင်တဲ့အပြင်ငွေတံမှာချနိုင်တယ်ဆိုပြီးဖော်ပြထားတာတွေ့ရပါတယ်။အားလုံးသိကြပြီးတဲ့အတိုင်းအရင်စစ်အစိုးရအဆက်ဆက်လက်ထက်မှာရတပ်ဖွဲ့နဲ့ဝန်ကြီးဌာနတာဝန်ရှိသူတွေဟာပြည်သူတွေကိုထင်သလိုပြုမှုဆက်ဆံခဲ့ကြတာပါ။အဲ့ဒါလိုပြုမှုဆက်ဆံခဲ့ရင်လဲပြည်သူတွေဘက်ကဘာမှပြန်ပြီးတုံ့ပြန်တာမျိုးတရားစွဲတာမျိုးမပြုလုပ်နိုင်ခဲ့ပါဘူး။ပုံမှန်ရှစ်မှာပါတဲ့ပြည်သူတွေကိုနေအိမ်ထဲအထိဝင်ရောက်ပြီး တရားမဲ့ဖန်ဆီးခဲ့တဲ့ဖြစ်စဉ်ပေါင်းမြောင်များစွာကျူးလွန်ခဲ့ကြတာလည်းဖြစ်ပါတယ်။နိုင်ငံသားတွေရဲ့ကုန်သိက္ခာထိခိုက်စေလောက်အောင်နောက်ရောင်ခံလိုက်တာစုံစမ်းထောက်လန်းတာတွေနဲ့ပတ်သက်လို့ကတော့တာမန်ပြည်သူတွေမဆိုထားနဲ့စစ်ဘိုလ်ချုပ်ဟောင်းတိုင်းအဆင့်လွတ်တော်ဥက္ကဋ္ဌတယောက်တောင်မလွတ်ခဲ့ပါဘူး။ပြီးခဲ့တဲ့သမရဦးသိန်းစိန်အစိုးရလက်ထက်အေရဝီတိုင်းလွတ်တော်ဥက္ကဋ္ဌတာဝန်ယူခဲ့တဲ့အငင်းစားဘိုလ်ချုပ်ဦးဆန်းစင်ကို SP အထူးရက်တပ်ဘက်ကနောက်ရောင်ခံလိုက်စုံစမ်းမှုတွေလုပ်နေလို့မီဒီယာကိုဖွင့်ပြောရတဲ့အသည့်ဖြစ်ခဲ့ပူပါတယ်။တယ်လီဖုန်းဆက်သွယ်မှုကြားဖြတ်နားထောင်နေဆိုတာမျိုးကတော့တစ်ဆူရတဲ့အတွက်ထူးဆန်းတဲ့ကိစ္စမျိုးတော့မဟုတ်ပါဘူး။အမြဲတစေလှုပ်လေရှိတယ်လို့တော့ပြောနိုင်ပါတယ်။အလားတူပဲစာအိတ်တွေဖောက်ဖတ်တာချောစာထုတ်တွေကိုဖောက်ပြီးပါလာတဲ့ပစ္စည်းတွေကိုခိုးဝှက်ယူလိုက်တာမျိုးကလည်းအဆန်းတကျကိစ္စမဟုတ်ပါဘူး။ရန်ကုန်စာတိုက်ကြီးမှာဆိုရင်နိုင်ငံသားကပို့တဲ့စာနဲ့ချောထုတ်တွေကိုအဲ့ဒါလိုပုံမှန်လုပ်နေကြတာပါပဲ။ဒီဥပဒေရဲ့နောက်ထူးခြားချက်ကတော့ပြည်သူတွေအနေနဲ့တိုင်ကြားရင်သက်ဆိုင်ရာဝန်ကြီးဌာနတွေဟာသူတို့ဌာနအနေနဲ့မဆိုင်ရင်တော့အခြားဘယ်ဌာနကိုတိုင်ကြားပါဆိုပြီးနောက်အကြဆုံးရက်ပေါင်း30အတွင်းအကြောင်းပြန်ရမယ်လို့ဆိုထားတာပါဥပဒေကြမ်းတစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်တော့ပြည်သူတွေကိုတကယ့်ကိုအကာအကွယ်ပေးမဲ့တမိုင်းဝင်မဲ့ဥပဒေကြမ်းတစ်ခုပဲဖြစ်နေတာပါဒါပေမဲ့လွှတ်တော်အတွင်းအတီးပြုတ်၍သိတ်လွယ်ကူမှာတော့မဟုတ်ပါဘူးနိုင်ငံတော်လုံခြုံရေးဆိုင်ရာအကြောင်းပြချက်နဲ့ချို့သောအချက်လက်တွေကိုအခြေအတင်အငင်းပွားရပွဲရှိပြီးခက်ခဲခဲအတီးပြုတ်ရမယ့်ဥပဒေကြမ်းတစ်ခုဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်